နိုဝင်ဘာလ10ရက်နေ့ကျရင်အမေရိကန်ပြည်ထောင်စုမှာသမ္မတရွေးကောက်ပွဲတွေကျင်းပတော့မှာပါ။အခုလိုတဖြည်းဖြည်းနီးကပ်လာတဲ့အချိန်မှာသမ္မတလောင်းတွေကလည်းပြည်သူတွေရဲ့ထောက်ခံမှုကိုရဖို့နှီးမျိုးစုံနဲ့အကြိမ်နဲ့မဲဆွယ်နေပါတယ်။ဒီမဲဆွယ်စည်းရုံးမှုတွေရဲ့နောက်ဆုံးအခြေအနေဘယ်လိုရှိသလဲကြည့်အောင်ပါ။ကိုစောဝင်းလိုင်ကြီးအမေရိကန်သမ္မတရွေးကောက်ပွဲကလည်းနီးလာနေပြီနော်။ဆိုတော့ဒီမဲဆွယ်စည်းရုံးမှုတွေကိုသမ္မတလောင်းတွေဘက်ကလည်းအရှိန်မြင့်လာနေကြပြီဆိုတော့ဒီသမ္မတလောင်းနှစ်ဦးကြားမှာပေါ့လေမဲဆွယ်မှုအခြေအနေအခုဘယ်ဆင့်ကိုရောက်နေပြီလဲပြောပါအောင
်အမေရိကန်သမ္မတလောင်းနှစ်ယောက်ဖြစ်ကြတဲ့ဒီမိုကရက်ပါတီကဟယ်လရီကလင်တန်နဲ့ရီပပ်လီကန်ပါတီကဒေါ်နယ်ထရမ့်တို့နှစ်ယောက်ကြားကမဲဆွယ်စည်းရုံးမှုအခြေအနေကတော့ဒီသတင်းပတ်ထဲမှာအတော်လေးကိုစိုးရွားလာတဲ့အခြေအနေကိုရောက်သွားတယ်လို့ပြောရမှာပဲဗျအခုဆိုရင်တယောက်နဲ့တယောက်ပုံကိုရေးတိုက်ခိုက်မှုတွေလှုပ်လာနေကြပြီလေဒီပြိုင်ဘက်ဟာသမရမဖြစ်သင့်ဘူးဆိုတာမျိုးမဲဆန္ဒရှင်တွေအကြောက်တရားတွေဝင်လာအောင်သူတို့အပြိုင်အဆိုင်မဲဆွယ်စည်းရုံးနေကြတယ်လေပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာထူးခြားတဲ့ပြောင်းလဲမှုကတော့ထရမ့်ကအာဖရိကန်အမေရိကန်လို့ခေါ်တဲ့ဒီအမေရိကန်နိုင်ငံမှာရှိနေကြတဲ့လူမဲတွေကိုသူ့ကိုမဲပေးဖို့အတွက်စည်းရုံးမှုတွေအရှိန်မြင့်လှုပ်လာတာကိုတွေ့ရတယ်ဗ
ျဒါပေမဲ့ထရမ့်ကိုလူမဲတွေရောလက်တီနိုတွေရောတခြားလူပြူမဟုတ်တဲ့လူနည်းစုတွေကမကြိုက်ကြဘူးမဟုတ်လားဒီလူတွေရဲ့မဲတွေကသမရရွေးကောက်ပွဲမှာဘလောက်အရေးပါလဲ
ရွေးကောက်ပွဲတွေမှာမဲတပြားတိုင်းကအရေးပါတာတော့အမှန်ပဲမနန္ဒရဲ့ထရမ့်ပေါ်လူပြူမဟုတ်တဲ့သူတွေမထောက်ခံကြတာထောက်ခံမှုနည်းတာကတော့သူ့ရဲ့ယက်တီချက်သူ့ရဲ့အပြောအဆိုတွေနဲ့လဲပိုဆိုင်တာပေါ့ထရမ့်ဟာလူပြူမဟုတ်တဲ့သူတွေကိုမုန်းဒီရေလှောက်ရှားယက်တီနေတဲ့အစွန်းရောက်တင်တဲ့နှိစက်တယ်ဆိုပြီးအစောပိုင်းကဆွဆွဲပြောဆိုခံရတဲ့ကြားကပဲအခုနောက်ပိုင်းမှာဒီ all right လို့ခေါ်တဲ့ယဉ်ကျေးမှုပေါင်းစုံပါဝင်တဲ့သူတွေနောက်လူမျိုးကြားတွေအမေရိကန်နိုင်ငံထဲကိုလာရောက်ရွှေ့ပြောင်းနေထိုင်ရေးကိုစန့်ကျင်တဲ့အုပ်စုကိုဥဆောင်နေတဲ့သူကိုသူ့ရဲ့မဲဆွယ်စည်းရုံးရဲ့မန်နေဂျာအဖြစ်ပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲခန့်လိုက်တယ်လေဆိုတော့အရင်ကတည်းကလူမျိုးကြားတွေကိုမုန်းပါတယ်လို့အမြင်ခံနေရတဲ့ထရန့်အပေါ်ကျန်တဲ့သူတွေကပို့ပြီးတော့တောင်ထောက်ခံမှုဝေးသွားတယ်လို့ဖြစ်နေတာပေါ့ဗျာ
ဆိုတော့သူ့ရဲ့လူဝင်မှုကြီးကြပ်ရေး policy ကြတော့ရောအစောပိုင်းတုန်းကကြတော့ဒီတရားမဝင်နေထိုင်တဲ့သူတွေအားလုံးကိုမောင်းထုတ်မယ်ပြီးတော့မက္ကဆီကိုနဲ့အမေရိကန်နယ်စပ်မှာတိုင်းနေစောင့်မယ်ဆိုပြီးတော့ပြောဆိုခဲ့တာတွေအခုဒီရက်ပိုင်းမှာလေတံနည်းနည်းပြောင်းသွားတယ်လို့ပဲ
ဟုတ်တယ်ဗျလေတံပြောင်းတယ်ယက်တီကျဲပြောင်းလာတယ်ဆိုပါတော့လေအမေရိကန်နိုင်ငံထဲမှာတရားမဝင်ရောက်လာနေကြတဲ့လက်တီနို71တန်းလောက်ကိုအစောပိုင်းတုန်းကတော့သူကလုံးဝမောင်းထုတ်မယ်ဆိုပြီးတော့ပြောဆိုခဲ့တာလေတကယ်တော့အဲ့ဒီလိုတရားမဝင်နေထိုင်သူတွေကိုမောင်းထုတ်မယ်ဆိုတဲ့ကြွေးကြော်သံတွေပြောဆိုမှုတွေကြောင့်ဒီအဆင့်ကိုရောက်လာတာဆိုပြီးတော့နိုင်ငံရေးသုံးသပ်သူတွေကယူဆကြတယ်လေအခုတော့သူကအဲ့ဒီလူတွေကိစ္စကိုပြန်စဉ်းစားမယ်ပြန်စီစစ်မယ်ပေါ့ဗျာတချို့နေခွင့်ရှိသူတွေကိုနေထိုင်ခွင့်ပြုမယ်ဆိုတဲ့ပုံစံမျိုးပြောလာတယ်လေဒီနေရာမှာထူးခြားတာကသူကအရင်ပြောခဲ့တဲ့မောင်းထုတ်မယ်ဆိုတဲ့မူကိုလည်းလုံးလုံးကြီးပြစ်ပယ်မယ်လို့ပြောတာမဟုတ်ပြန်ဘူးနှစ်ဖက်ခွသဘောမျိုးယက်တည်နေတာပေါ့ဗျာထရမ့်ကသူသမ္မတဖြစ်ခဲ့ရင်လူမဲတွေအတွက်အတက်နိုင်ဆုံးအလုပ်ကိုင်တွေရနိုင်အောင်စီးပွားရေးတိုးတက်အောင်လှုပ်ဆောင်ပေးမယ်ဒါကြောင့်သူ့ကိုမဲပေးကြပါဆိုပြီးဒီအပိုင်းတွင်မဲဆွယ်စည်းရုံးနေတာဟာလူမဲတွေရဲ့မဲတွေကိုရနိုင်ဖို့ဆိုတာနဲ့အခုချိန်ထိဘသူကိုမဲပေးရမလဲလို့မဆုံးဖြတ်သေးတဲ့လူပြူတွေကိုစည်းရုံးဖို့လို့တချို့နိုင်ငံရေးအကဲခတ်တွေကတုံ့တက်ကြတယ်ဗျဘာလို့လဲဆိုတော့အစောပိုင်းမှာသူပြောကြတာတွေကအစွန်းရောက်လွန်းတဲ့အတွက်ဟယ်လရီကလင်တန်ကိုမကြိုက်ပေမဲ့လည်းထရမ့်ကတော့အဲ့ဒီလိုပြောဆိုမှုတွေကြောင့်မဲမပေးကျင်ကြဘူးလို့ဖြစ်နေကြတဲ့သူတွေအများကြီးရှိတာကိုအဲ့ဒီလူတွေကိုထရမ့်ကစီးရုံးနေတာတဲ့အခုချိန်ထိလည်းလူမှုစစ်တမ်းတွေမှာသူ့ကိုထောက်ခံတဲ့လူမဲအရေးအတွက်က200ခန့်နှုန်းလောက်ပဲရှိတယ်တဲ့အဲ့ဒီတည်းလည်းပိုလာမှာမဟုတ်ဘူးလို့ပြောနေကြပြန်တယ
်ဟုတ်ပါပြီထရမ့်ကိစ္စတော့ဟုတ်ပါပြီဆိုတော့ဒီဟယ်လရီကလင်တန်ကြတော့အခုချိန်ထိသူကလူမှုစစ်တမ်းတွေမှာထရမ့်ထက်တော့တာတယ်ဆိုပေမဲ့သူ့ကိုမကြိုက်တဲ့သူတွေကလည်းအများကြီးရှိနေတာမဟုတ်လား
ဟုတ်တယ်ဗျအခုရွေးကောက်ပွဲဝင်ကြမဲ့သမ္မတလောင်းနှစ်ယောက်စလုံးဟာအမေရိကန်နိုင်ငံရဲ့တမိုင်းတစ်ချောင်းမှာလူကြိုက်အနည်းဆုံးနေဆိုပြီးတော့ဒီမှာရှိတဲ့သတင်းဌာနတွေကတုံ့တက်ကြတယ်လေဒါဆိုသူတို့ရဲ့အဆင့်ဘယ်မှာရှိနေတယ်ဆိုတာကိုတော့ခံမှန်းလို့ရတာပေါ့ဗျာဟယ်လရီကလင်တန်ဟာအုပ်ချုပ်ရေးပိုင်းမှာထရမ့်နဲ့အတွေ့အကြုံပိုရှိတယ်ဆိုပေမဲ့လည်းသူ့ရဲ့အီးမေးလ်အလျှောက်တော်ပုံကိစ္စတို့နောက်ဒီကလင်တန်ဖောင်ဒေးရှင်းကိုငွေလူတဲ့ကိစ္စတွေမှာမယိုးသားမှုတွေအများကြီးရှိတယ်ဆိုပြီးလူအတော်များများကမကြိုက်ဘူးဖြစ်နေကြတာလေသူမအပေါ်ယုံကြည်မှုနဲနေကြတာပေါ့ဗျာအဲ့ဒီအားနဲ့ချက်တွေကိုထရမ့်အုပ်စုကလည်းအမိအရဆုတ်ကန်ပြီးသူမကိုထိုးနှက်နေကြတာပဲလေ
ဒါနဲ့စကားမဆက်မြန်မာနိုင်ငံနဲ့ပတ်သက်လို့ရောဒီကိုယ်စားလှယ်နှစ်ယောက်ကြားမှာဘာတွေပြောဆိုကြတာရှိသေးလဲ
အခုချိန်ထိတော့နိုင်ငံသားရဲ့ policy ကိုပြောကြတဲ့အခါမှာမြန်မာနိုင်ငံအကြောင်းရယ်လို့တော့တီးကြပြောဆိုကြတာတွေတော့မရှိသေးဘူးဗျ Hillary Clinton ကတော့မြန်မာနိုင်ငံကိုရောက်ဖူးတယ်ဒေါ်ဆန်းစုကြည်နဲ့လည်းရင်းနှီးပြသဖြစ်တယ်ဆိုတဲ့အမြင်မျိုးအမေရိကန်မှာရှိနေကြတဲ့မြန်မာတွေကြားမှာရှိကြတယ်လေဒါပေမဲ့မြန်မာတွေကြားမှာလည်းဒေါ်နယ်ထရမ့်ကိုထောက်ခံသူတွေရှိကြတာပဲဆိုတော့ကိုပုတ်ကိုတူးချင်းစီရဲ့နိုင်ငံရေးအမြင်အပေါ်မူတည်ပြီး
တမရလောင်းနှစ်ယောက်စလုံးကိုတစ်မျိုးစီကြိုင်နေတက်တဲ့သူတွေရှိကြတာပေါ့ဗျာ